ကျရဲနိုဝင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲဟာတနေ့ထက်တနေ့ပြင်းထန်လာနေပါတယ်။လက်ရှိမှာတော့အရင်ကတိုက်ပွဲဖြစ်လေဖြစ်တာမရှိတဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်အထိကိုတိုက်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေတာပါ။ဒီကနေ့မနေ့ပိုင်းကရံပြဲမြို့အနီးမှာစစ်ကောင်စီနဲ့ AA တပ်တို့တိုက်ပွဲနေတယ်လို့စစ်ကောင်စီတရားကပါဘုံကျဲတိုက်ခိုက်နေတယ်လို့ရံပြဲ
တနအီဘွဲလောက်ခွဲလောက်တူကိုငေါ့ကျင်လောက်ရောက်လာပြီးတော့လေရင်ကရောက်လာပြီးတော့ငေါ့ကျင်လောက်ငေါ့ကျင်ဆိုတာအရေးတက်ကိုပြောတာမဟုတ်ဘူးသူတို့အခောက်ကြီးကိုပြောတာလေရင်ခောက်ကြီးဒီတော့လေမျိုးအဘကြီးတလုံးကိုထိရလို့တော့သိရတယ်
အခုလိုမြို့ပေါ်လူနေရက်ွက်တွေကိုလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးသူတချို့ရှိတယ်လို့မြို့လုံးကျွအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ရံပြဲမြို့ခံတူကပြောပါတယ
်လက်ရှိရှင်နေမှာ12နာရီခွဲလောက်ကတည်းကဂျက်ကောင်းပါလေဆိုတာကတော့ကိုယ်ဆွေမျိုးတွေရှိတဲ့ကိုယ်ရွာတွေကိုတွောနေရတယ်နဲ့တူပါတယ်
လက်ရှိမှာတော့တိုက်ပွဲဖြစ်ပွားနေတဲ့ရံပြဲမြို့နယ်မှာဖုံးလိုင်းတွေလည်းပြတ်တောက်နေတာကြောင့်တေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်ပြီးတိကျအတည်ပြုဖို့ခက်ခဲနေတာပါ။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီမြေပုံဝဲကြတာတူတေဆုံးပြီး3ဒဏ်ရာရရှိခဲ့တယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်းကဗီဒီယိုကိုပြောပါတယ
်။မင်းညာကတော့သူသူရှက်ဖြစ်တယ်ပေါ့။အဲ့မျိုးရဲ့ဖြစ်တယ်။အဲ့မှာအမိမဆက်ကြောက်နေနေတယ်။ဒီတော့ဟိုကကျန်ကြီးစားချိမနာရှိတယ်။အဲ့နောက်ပြီးတော့အိမ်တိမ်ပေါ့နော်ကွန်ကရစ်အမိုးပေါက်သွားတာရှိတယ်။အဲ့အဲ့လိုမင်းညာကဖြစ်ခဲ့တယ်။နောက်အသက်ကြီးပိုင်းတရားပေါ့။ဒီရောရှိတယ်။ကျေနေတ
ယ်ခိုင်ပြည်နယ်မှာစခန်းပေါင်းများစွာကိုလက်လွတ်ဆုံးရှုံးခံထားရတဲ့စစ်ကောင်စီအနေနဲ့တိုက်ပွဲနဲ့မသက်ဆိုင်တဲ့မြို့ပေါ်ရက်ွက်တွေနဲ့လူနေကျေးရွာတွေကိုပိတ်မထားတိုက်ခိုက်တာတွေလက်ရှိတိုက်ပွဲမှာပိုလှုပ်ဆောင်လာတာကိုတွေ့ရတယ်လို့လည်းဦးဖေတန်းကပြောပါတယ
်။ဒါကနှီးပြောတစ်ခုအနေနဲ့ဒီစစ်ပွဲမှာတောက်လျှောက်အတုံးလာခဲ့တာပေါ့ပြည်သူကိုပိတ်မထားပြီးတော့တိုက်တာပေါ့။အဲ့လိုအခြေအနေမျိုးကတော့နေရာတိုင်းမှာပြည်မမှာလည်းအဲ့လိုတွေ့ရတယ်။အဲရခိုင်မှာလည်းအဲ့လိုပုံစံမျိုးတွေ့ရတယ်။ဒါကြောင့်ဒါတို့ရေရှက်ရှိရှိနဲ့ကိုမျိုးတဲ့ရွာတွေကိုတင်းတကြီးတွေနဲ့ပြစ်ခတ်တယ်။ပြည်သူတွေတေကြရတယ်၊ဒဏ်ရာရကြတယ်ပေါ့အများကြီးပေါ့နော်။အဲအဲ့ဒီအပြင်စားရေးခါဖြတ်တောက်ထားတာစီမျိုးနဲ့နဲ့ဖြတ်တောက်ထားတာစီအများကြီးပေါ့။အော်ဒီလိုကတော့သူတို့ပြည်သူကိုအဓိကအာရှုံးမဲ့မဲ့ပြီးတော့ပြည်သူကိုပဲတာဂက်ထားပြီးတော့တိုက်ခိုက်လာတယ်ဆိုတာနေရာတိုင်းမှာဖြစ်နေတယ်လို့အဲအဲ့လိုမြင်ပါတယ်ခင်ဗ
ျ။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားဒီကနေ့အထိပြစ်ခတ်မှုတွေရှိနေတယ်လို့စစ်ကောင်စီအနေနဲ့ပြည်သူတွေနေထိုင်တဲ့မြို့ပေါ်ကျေးရွာရက်ွက်တွေကိုမီးရှို့တာလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေအဆက်မပြတ်လှုပ်ဆောင်နေရကြောင်းအရက်သားထိခိုက်ဒေဆုံးတာတွေနဲ့တိမ်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ AA ဘက်ကထုတ်ပြန်တာရှိပါတယ်အေအနေနဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့စစ်ကောင်စီပြောခွင့်ရကတုံ့ပြန်ပြောဆိုလာတာရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တော်တော်များများမှာဖုံးလိုင်းတွေလည်းပြတ်တောက်နေသလိုဒေသခံတွေအနေနဲ့တခြားအခြေခံစားသုံးကုန်စည်တွေလည်းပြတ်တောက်နေကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။